အမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေတွေကိုကြည့်ပြီးမြန်မာအစိုးရပေါ် PRP တန်ခတ်တာမျိုးလုပ်မယ်ဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးရမရောက်သလိုလက်တွေ့ကြတဲ့လှုပ်ဆောင်မှုမျိုးမဖြစ်နိုင်ဘူးလို့မြန်မာအရေးသုံးသပ်သူတချို့ကမြင်ပါတယ်။ဗုဒ္ဓဟူးနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကြားနာပွဲတစ်ခုမှာရခိုင်ရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုရောအစိုးရကိုပါပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုမြန်မာအစိုးရပေါ်တန်ခတ်မှုတွေဖိအားပေးမှုတွေတိုးမြင့်သွားဖို့ကိုလည်းအကြံပြုခဲ့ကြပါတယ်။အပြည့်စုံကိုမခင်ဖြူထွေးကစူးစီးတင်ပြပါမယ်ရှင်
။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှပုံထူးနေကမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့တနအီနီးပါးကြာကြားနာပွဲလုပ်ခဲ့တာမှာမြန်မာနိုင်ငံရဲ့စစ်ဘက်ဆက်ဆံရေးဖြတ်တောက်တာစစ်ဘက်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူတာတွေအပြင်မြန်မာအစိုးရကိုပေးနေတဲ့အကူအညီတွေဆိုင်ငံပုံနဲ့ကုလသမဂ္ဂမှာမြန်မာအရေးကိုချက်ချင်းအရေးယူဆောင်ရွက်နိုင်အောင်တွန်းအားပေးလှုံ့ဆော်မှုစုတာတွေကိုအကြံပြုပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ကလူခွေရေးချိုးဖောက်မှုတွေကိုစိုးစိုးဝါးကျူးလွန်နေတာကြောင့်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရပြီးလက်ရှိအကြမ်းဖက်မှုအခြေအနေတွေကိုအဆုံးသတ်နိုင်အောင်အစိုးရဘက်ကဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဆိုပြီးတော့မြန်မာပေါ်တန်ခတ်မှုတွေနဲ့ဖိအားတွေတိုးမြင့်ပေးသွားဖို့ကျွမ်းကျင်ပညာရှင်တွေနဲ့လွတ်တော်မဲ့တချို့ကထောက်ပြပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံရည်လိလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းကပြဿနာတွေကိုတည်တည်ကြာကြာနားလည်ဖို့လိုအပ်ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေနိုင်တဲ့ဖိအားတွန်းမြင့်ပေးတာမျိုးမဖြစ်ဖို့လိုတယ်လို့ပြောပါတယ
်။ဒါတလို့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအကျက်တဲတွေဟာဟိုနေချင်းညချင်းဖြစ်လာတဲ့ပြဿနာတွေမဟုတ်ဘဲနဲ့ကျွန်တော်တို့နိုင်ငံဖြတ်တန်းခဲ့ရတဲ့အာဏာရှင်စနစ်ရဲ့ဆယ်စုနှစ်ပေါင်းများစွာမှာအခြေတည်ပြီးဖြစ်လာတဲ့ပြဿနာတွေဆိုတာကိုအမေရိကန်အပါအဝင်ပေါ့လေအနောက်နိုင်ငံတွေနဲ့အလေးနဲ့ဒါစဉ်းစားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲတကယ်လို့ဒါဟာလားအမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေအနေနဲ့လက်တလောကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မှာဖိအားပေးမှုတွေမြင့်တင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲလမ်းကြောင်းအပေါ်မှာအဆိုးတက်ရောက်မှုတွေမရှိလာမှာကိုကျွန်တော်အနေနဲ့စိုးရိမ်မိပါတယ်။အဲ့ဒီလိုအမေရိကန်ပါဝင်အနောက်အစုဝင်နိုင်ငံတွေရဲ့ဖိအားပေးမှုကိုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံဟာတရုတ်နိုင်ငံအပေါ်မှာတည်တဲ့ပုံပြီးတော့ဖိခိုရတဲ့သဘောမျိုးတရုတ်နိုင်ငံဘက်ကိုတွန်းပို့လိုက်တဲ့သဘောမျိုးဖြစ်လာမှာဟုတ်လေစိုးရိမ်စရာရှိပါတယ်။အဲ့ဒီအခါကျတော့လက်တော့ကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့အကျက်သေးတွေပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိတွေ့ဆက်ဆံဖြေရှင်းတဲ့နေရာမှာပန်ခင်းတမန်ခင်းအရာပေါ့လေအမျှော်မြင်ရှိရှိတို့ချင်းချင်းချင်းချင်းနဲ့ဖြည့်တွေ့ပူပေါင်းဆောင်ရွက်ပြီးတော့အကောင်းဆုံးကျင်းနိုင်တဲ့နည်းလမ်းကိုရှာဖွေပြီးတော့ပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့အဲ့လိုတိုက်တွန်းအကြံပြုချင်ပါတယ်ဗ
ျအမေရိကန်အပါဝင်နိုင်ငံတကာအနေနဲ့မြန်မာဆွေရပေါ်ဖိအားတိုးမြင့်ပေးတာကလက်တွေ့မကျသလိုမြန်မာဆွေရအနေနဲ့ကလည်းလက်ရှိအခြေအနေမှာနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်အောင်ကြိုးစားတင်တယ်လို့မြန်မာရေးသုံးသက်သူဦးအောင်သူညင်းကပြောပါတယ်
ကျွန်တော်မြင်လာတော့ဟိုမြန်မာအစိုးရကိုဖိအားပေးမယ်ဆိုတော့ဟိုပုံစံကလက်တွေ့အဖြေတော့မကြဘူးလို့ထင်ပါတယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်တို့ဟိုမြန်မာပြည်အစိုးရဘက်ကလည်းဖိဖို့လိုတာပေါ့နော်အခုကာလမှာအချုပ်ချာအာဏာလို့ပြောတဲ့ဒီ sovereignty ဆိုတာကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အကျွင်းမဲ့အာဏာမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဟိုဘာခေါ်မလဲနှိုင်းရသဘောဖြစ်လာတယ်နောက်တစ်ခါနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုနိုင်ငံတကာရဲ့ဒီပြောဆိုဝေဖန်မှုတွေကဒါလုံးဝပြစ်ပယ်ထားတယ်ပယ်ချထားတယ်ဆိုတာမျိုးလဲလုံးလို့မရဘူးပေါ့နော်ဆိုတော့ဒီအနေထားမှာတော့မြန်မာစုအဘကလည်းဒီထက်ပိုပြီးတော့ရှေ့ထွက်လုပ်ဖို့လိုသလိုမြန်မာပြည်ကိုနိုင်ငံတကာကနေပြီးတော့ဖိအားပေးပြီးတော့ပြောင်းအောင်လုပ်မယ်ဆိုတဲ့ဟာကလည်းအပြည့်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်ရခိုင်ပြည်နယ်အတွင်းအချမ်းဖက်ပြိပတ်ခါတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကမြန်မာပေါ်အမြင်သဘောထားတချို့ပြောင်းလာတာကတော့သိတာတယ်လို့ဦးအောင်သူငင်းကထောက်ပြပါတယ
်ကျွန်တော်မြင်တာအခြေခံအရပေါ့နော်ဆိုတော့တချို့ကိစ္စတွေပြောင်းလာတာရှိပါတယ်အထူးသဖြင့်တော့ဒီသမ္မတဥဘာမလက်ထက်မှာမြန်မာနိုင်ငံအခြေအနေကိုသူတို့ကဒီမိုကရေစီပြည်ပပြောင်းလဲမှုမှာအောင်မြင်တဲ့ပြယုံနိုင်ငံတစ်ခုပေါ့နော်ဆိုတော့ဒီလိုဟာမျိုးဒီအိုဘားမားအစိုးရကဟိုတခြားလုံးကြွေးကြော်ခဲ့ပါတယ်ဆိုတော့အခုချိန်မှာကျတော့ဒီသမ္မတထရမ့်တက်လာတော့သူကမြန်မာပြည်ပေါ်မှာစိတ်ဝင်စားမှုလည်းမရှိဘူးဆိုတော့ဒီအနေထားမှာပဲအထူးသဖြင့်တော့ဒီအခုရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကပြောမယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေမှာရောနိုင်ငံတကာဆွေးနွေးပြောဆိုမှုတွေမှာတော်တော်လေးဟိုစိုးရိမ်ပူပန်နေတဲ့ကိစ္စပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရဘက်ကလည်းစဉ်းစားချက်တွေကမြန်မာပြည်ကိုဒါလူခွင့်ရေးချိုးဖောက်နေတယ်နောက်တစ်ခါကျတော့သိပ်ပြီးတော့ဟိုဘာခေါ်မလဲဒုက္ခတဲ့အရေးကအရေးပေါ်ဖြစ်နေပြီအဲ့တော့ဒါကိုကျူးလွန်နေတဲ့လူတွေကိုပြစ်ဒဏ်ပေးရမယ်အရေးယူရမယ်ဖိအားပေးရမယ်ပေါ့နော်ဆိုတော့ဒီလိုပုံစံမျိုးတွေဖ ဖြစ်လာတာကျွန်တော်တွေ့ပါတယ
်။ရခိုင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရဘောနိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်မားနေချိန်မှာမနေ့ကကြားနာပွဲမှာလည်းအလားတူဒီမြန်မာစစ်တပ်နဲ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပြီးတော့အစိုးရဘောအရေးယူမှုတွေနဲ့ဖိအားထုတ်မြစ်ပေးသွားဖို့တိုက်တွန်းပြောခဲ့ကြတာပါ။ဒီတော်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့မှရှင်းလင်းတင်ပြဖို့ရှင်းနေပါရဲ့ရှင်။